တူရကီနိုင်ငံတောင်ပိုင်းမှာပြင်းအား 5.6 အဆင့်ရှိတဲ့ငလင်တစ်ခုတနင်္လာနေ့ကလှုပ်တဲ့အတွက်လူတအူးတေဆုံးပြီးတော့အနည်းဆုံးလူပေါင်း130လောက်ဒဏ်ရာရပြီးတော့အရင်ငလင်နှံကြောင့်ပျက်စီးနေတဲ့အဆောက်အဦများစွာလည်းပြိုကျခဲ့ပါတယ်။တဟာတူရကီနဲ့ဆီးရီးယားနှစ်နိုင်ငံမှာလူပေါင်း 5,000 ကျော်တေဆုံးခဲ့ရတဲ့ပြင်းအား 9.8 အဆင့်ရှိငရင်ကြီးအပြီး၃ဘတ်ကြာမှထပ်မံလှုပ်ခတ်ခဲ့တာပါ။မာလာဒီးယားပြည်နယ်ရီစီယတ်မြို့ကိုဗိုလ်ပြုတဲ့အခုငလင်အပြီးမှာအပျက်အစီးတွေကြားကလူတွေကိုကယ်တင်နိုင်ဖို့အတွက်ကယ်ဆယ်ရေးအဖွဲ့တွေကိုချက်ချင်းစီလို့ထားတယ်လို့အာနာပိုင်တွေကပြောပါတယ်စီရီယတ်မြို့မှာအရင်ကငရင်ကြီးတုံးကပျက်စီးသွားတဲ့လေထပ်တိုက်အဆောက်အဦတွေကသူတို့ပိုင်ပစ္စည်းတွေတဲထုံရင်းပိတ်မိနေတဲ့တာအဖအနေရောက်ကိုလည်းကယ်တင်နိုင်ခဲ့ပါတယ်တူရကီနိုင်ငံရဲ့တဘာဝဘေးအန္တရာယ်ရှိပေါ်စီမန်ခန့်ခွဲရေးဌာန AFAD ရဲ့အကြီးအကဲဖြစ်တဲ့ UNUT ဆေဆာကရှာဖွေကယ်ဆယ်ရေးအဖွဲ့တွေဟာအဆောက်အဦ၅ခုမှာရှာဖွေကယ်ဆယ်ရေးတွေလုပ်နေတယ်လို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်